MUG အမျိုးသားညီညွတ်ရေးအစိုးရကလက်ခံထားတဲ့တမ္မတ်ကြီးဥကျော်မိုးထွန်းဟာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်2022ခုနှစ်စက်တင်ဘာလအထိဆက်ရှိနေမှာဖြစ်တယ်လို့ VOA မြန်မာပိုင်းကပြောပါတယ်။လောလောဆယ်အထွေထွေညီလာခံမှာမင်ကွန်းပြောဖို့မဖြစ်နိုင်ပေမဲ့အခုအချိန်လေးဟာတန်တမာဆက်ဆံရေးစစ်မြေနာမှာသူတို့ MUG အစိုးရအနေနဲ့အောင်မြင်တဲ့ခြေလှမ်းတစ်ခုရရှိလာတာလို့ယူဆကြောင်းပြောပါတယ်။တမ္မတ်ကြီးဥကျော်မိုးထွန်းကိုကိုညံဝင်းအောင်ဆက်သွယ်နည်းမြန်းထားပါတယ်ရှင်။
စတေမာ29တနင်္လာနေ့ကျရင်ဒီကုလသမဂ္ဂအထွေထွေညီလာခံကျင်းပတဲ့အခါမှာတမ္မကြီးဥကျော်မိုးထွန်းကမိကွန်းပြောကြဖို့မရှိတော့ဘူးဆိုတာကိုကျွန်တော်သိရပါတယ်။အဲ့တော့ဒီဥမာအမေရိကန်တရုတ်ရုရှားစတဲ့နိုင်ငံကြီးတွေရဲ့တန်ရေးတမန်ရေးဂျားဝင်အပေးယူလို့ညှိနှိုင်းမှုတွေရှိခဲ့တာကြောင့်ဒီလိုကိစ္စရပ်တွေပေါ်လာတယ်လို့နားလည်ပါတယ်။အဲ့တော့တမ္မကြီးဒီကိစ္စသိသလောက်ရှင်းပြပေးပါခင်ဗျာ။
ဟုတ်ကဲ့မင်္ဂလာပါကျေးဇူးအများကြီးတင်ပါတယ်လို့ကြွချလိုပါတယ်ခင်ဗျအဲခုနမိကုန်းနဲ့ပတ်သက်လို့ပေါ့နော်ကုလသမဂ္ဂဖွဲ့နိုင်ငံဒီအနေနဲ့ပေါ့နော်ဒီဂျန်နယ်တပိတ်မှာတော့အဓိကအပြင်နိုင်ငံအကြီးအကဲတွေအစိုးရအဖွဲ့အကြီးအကဲတွေအဲဒုဝန်ကြီးချုပ်တို့နိုင်ငံခြားရေးဝန်ကြီးတို့ဝန်ကြီးတွေနောက်ဆုံးဝန်ကြီးတွေမရှိမတက်နိုင်ရင်တော့ဒီမှာရှိတဲ့အများအားဖြင့်ကိုယ်စားလှယ်ဒီကောင်းဆောင်ပြီးတော့တက်လေးပထရှိတယ်မိန်ကုန်းပေါ်လေးကြောတာရှိတာပေါ့နော်အဲဆိုတော့ဟိုကျွန်တော်တို့မြန်မာနိုင်ငံအနေနဲ့လည်းပေါ့နော်မိန်ကုန်းပြောဖို့ကိုကျွန်တော်တို့ inscribe လုပ်ခဲ့တယ်ပေါ့နော်အဲ့ဒါကတော့ပုံစံတရားကျွန်တော်တို့လုပ်ခဲ့ပါတယ်ပေါ့နော်အဲတော့ဒီ foreign policy magazine မှာကြောခွင့်ရတယ်မရဘူးကိစ္စဘလို့ကြောခွင့်မရဘူးဖြစ်ပါတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူပြောထားတာရှိတယ်ဆိုတော့အဲ့ဒီမှာပါတဲ့အချက်လက်တွေရပါတော့တော်များများကျွန်တော်နားလည်တဲ့အချက်တွေအစီအစဉ်တူညီတယ်ဆိုတဲ့ဥစ္စာမျိုးကိုကျွန်တော်သတိပြုမိပါတယ်တကယ်လည်းကျွန်တော် confirm လုပ်ရင်လည်းတူညီပါတယ်ဒါကြောင့်မို့လို့ပေါ့နော်ကျွန်တော်29ရက်နေ့မိုးတွေပိုင်းမှာပြောဖို့ရထားတာဒါတော့ကျွန်တော်မပြောဖြစ်တော့ပါဘူးခင်ဗျာ
ဟိုခုနကပြောတဲ့ဒီ foreign policy magazine မှာပါတဲ့ဒီနိုင်ငံကြီးတွေရဲ့ဂျာဝင်ညှိနှိုင်းမှုအခြေအနေပေါ့နော်ဘယ်နိုင်ငံနဲ့ဘယ်နိုင်ငံရောမှာဘလို့အပေးယူရှိခဲ့တယ်လဲဆိုတာတော်တော်လေးပြောပြပေးလို့ရမှာ
ဟုတ်ကဲ့ကျေးဇူးပါတယ်ကျွန်တော်အနေနဲ့တော့ဘောနော်ဘယ်နိုင်ငံတို့ပိုင်နေသက်ပြီးတော့ပြောဖို့တော့ခက်ပါတယ်ခင်ဗျာဒါကြောင့်ကျွန်တော်အနေနဲ့တော့ဒီ foreign policy magazine မှာပါတဲ့ဥစ္စာတို့ပဲအဲကျွန်တော်အတိုင်းပြောပြရစီဘာလို့လဲဆိုတော့ဒီမှာလဲကျွန်တော်တို့တန်တမန်တွေရဲ့ဂျာထဲမှာလဲအခုပြည့်နားလည်မှုလေးတွေကိုယ့်ရဲ့ကျင့်ဝတ်လေးတွေရှိတယ်ဆိုတော့ဘောနော်အချင်းမကြသေးတဲ့အတွက်ပြောလို့မရသေးတာပေါ့နော
်အဲ
ဒီဂူဂူလိုမျိုးကျွန်တော်တို့ဒီ credential ကိစ္စဆိုရင်ပေါ့နော်အများအားဖြင့်ဘယ်သူမှတော့မဲမခွဲခြင်းကြောက်ခင်ဗျအဖွဲ့ဝင်နိုင်ငံနေနေလေဒါကြောင့်ဒီမဲမခွဲဘဲနဲ့အားလုံးသဘောတူနိုင်မယ်အားလုံးလက်ခံနိုင်မယ်အခြေတစ်ခုရဖို့အတွက်ကိုဝိုင်းဝန်းဆွေးနွေးအကြလေးအကြထားရှိပါတယ
်ဆိုတော့အခုဒီကုလသမဂ္ဂညီလာခံမှာတင်းလာနေတန်မကြီးဟိုစကားပြောခွင့်မလုပ်တော့ဘူးဆိုတာကဒီတန်တမန်ရေးမျက်နှာစာမှာနောက်ဆုတ်သွားတဲ့သဘောလားအောင်မြင်မှုရဖို့ရှေ့ခြေတလန်းတိုးလာတဲ့သဘောလားခင
်ဗျဟုတ်ဟုတ်ကဲ့ဟိုကျွန်တော်ကတော့ဒုတိယမှတ်ချက်အပိုင်းကိုတော့ပို့ပြီးတော့ဟိုကျွန်တော်ဟို in line ဖြစ်ပါတယ်ခင်ဗျဘာလို့လဲဆိုတော့ကုလသမဂ္ဂအထွေထွေညီလာခံကဟိုဒီတပတ်ထဲလောက်တာမဟုတ်ပါဘူးခင်ဗျညီလာခံကသမစ်ပတ်လုံးလောက်တာပါအထူးသဖြင့်ပေါ့နော်ကျွန်တော်ဒီစက်တင်ဘာနေ့ဒီဇင်ဘာလကောအဓိကကာလတစ်ခုဖြစ်တဲ့အတွက်ကြောင့်အဲ့ဒီကာလထဲမှာဆိုရင်ကျွန်တော်တို့မျက်နှာစုံကြီးအစည်းအဝေးတွေအများကြီးရှိတယ်။ဒါကြောင့်မလို့ပေါ့နော်ဒီတစ်ပတ်မှမပြောရမလဲဒီလိုမျိုးဟိုကာလတွေမှာပြောဆိုသွားမယ့်အနေအထားမျိုးပြောခွင့်ရတဲ့အနေအထားမျိုးရှိခြင်းအဖြစ်ပေါ့နော်ကျွန်တော်တို့ရဲ့ပြည်သူအတန်းပြည်သူတွေရဲ့ဆန္ဒကိုလာမယ့်ရတတပတ်တွေမှာဒီမျက်နှာစာအနေအတစ်ဆင့်နိုင်ငံတကာအတိုင်းအတာကိုပြောကြားပေးနိုင်မယ့်ဥစ္စာဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်တို့မြန်မာနိုင်ငံအတွက်မြန်မာပြည်သူတွေအတွက်ကောင်းတဲ့အကျိုးတစ်ခုရှိတယ်လို့တော့ကျွန်တော်သုံးသပ်ပါတယ်ခင
်ဗျ။တမန်ကြီးကိုဟုတ်လားဒီကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ကိုယ်စားလှယ်အဖြစ်နောက်ထပ်သက်တမ်းတစ်နှစ်ထပ်တိုးခွင့်ရသွားပြီဆိုတော့ရေးနေတာရှိတယ်။အဲ့ဒီဟာကဘယ်လိုပါလဲ
။ကျွန်တော်တို့အခု Financial Committee ကမတွေ့သေးဘူးပေါ့နော်။Financial မတွေ့သေးတဲ့ကာလမှာဒီ96ချိန်ရောက်ဒီအထွေထွေညီလာခံမှာလဲပေါ့နော်ဒီ continuity ဆက်ရှိနေမယ်ဆိုတဲ့ဥစ္စာကိုကျွန်တော်နားလေထားတယ်ဆိုတဲ့ဥစ္စာပေါ့နော
်ခင်ဗျာအဲ့ဒါဘယ်လအထိလဲခင်ဗျာ
ခုနပြောတဲ့96ချိန်ရောက် ဟိုဟိုအထွေထွေညီလာခံဆိုတာကျွန်တော်တို့ဒီအခုအဲ2021စက်တင်ဘာ14ရက်ကနေစလိုက်ပြီးရင်2022စက်တင်ဘာနောက်တစ်ကြိမ်စခင်တရက်အထိပေါ့နော်ကြော်လို့ရပါအောင်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီရှိလာမဲ့အလားလာမှာတမကြီးကိုအပြည့်အဝလက်ခံလာနိုင်မဲ့အနေထားတွေရှိပါသလား
ဒီစစ်ကောင်စီကိုနိုင်ငံတကာအတိုင်းအဝန်းကလုံးဝအပြည့်အဝပြုခြင်းအဲမရှိဘူးပေါ့နော်အဲမရှိတဲ့အတွက်အကြောင်းလေပေါ့နော်စစ်ကောင်စီရဲ့ကိုယ်စားလှယ်ကိုဒီလိုမျိုးညနေစာမှာလက်ခံမရှိဘူးဆိုတဲ့ဥစ္စာကိုတော့ကျွန်တော်ဟိုကျွန်တော်နိုင်ငံတွေတော်တော်များများနဲ့ပြောဆိုရတဲ့ဥစ္စာတွေမှာတော့အသားတွေကိုနားလည်ထားမှုရှိပါတယ်ဆိုတော့ဒါကြောင့်မို့လို့ပေါ့နော်ကျွန်တော်တို့စစ်ကောင်စီကိုယ်စားလှယ်တော့ဘလို့အနေထားပဲဖြစ်ဖြစ်ဒီမှာကိုစားပြုခွင့်ရဖို့မရှိဘူးဆိုတဲ့ဥစ္စာမျိုးတော့ကျွန်တော်ပြောလို့ရတဲ့ဥစ္စာရှိပါတယ်အဲနောက်တစ်ခုကတော့ဟိုစပါတော့ဒီမှာလက်ရှိရှိနေတဲ့အများအားကိုစလဲအဲဆက်လက်တာဝန်ယူသွားရေးကိစ္စပေါ့နော်ဒီ continuity နဲ့ပတ်သက်လို့ဆိုရင်ဒီမှာရှိတဲ့အဲအဖွဲ့ဝင်နိုင်ငံအချို့ကြားမှာတော့အတိုင်းအတာတစ်ခုဒီနားလည်မှုဟိုဟိုယူထားပြီးတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီ continuity တော့အဲဒီ96ချိန်မြောက်အစည်းအဝေးကာလအတွင်းမှာဆက်သွားနေတယ်လို့တော့အဲကျွန်တော်နားလည်ထားမှုရှိပါတယ်ဒါပေမဲ့ခုနပြန်ပြီးတော့ပြန်ကောက်ရရင်တရားရာဂိုင်းနှုံးအတိအကျပြောဖို့ဆိုတော့ဘယ်ဟာမှမဖြစ်ဘူးဒါကြောင့်ဖြစ်လာမယ့်အခြေအနေပေါ်မူတည်ပြီးတော့ပဲပေါ့နော်မြန်မာနိုင်ငံပြည်သူပြည်သားတွေအတွက်အကောင်းဆုံးခြံတဲ့အနေအထားမျိုးရှိမယ်လို့တော့ကျွန်တော်မျှော်လင့်ပါတယ်ဒါကြောင့်ကျွန်တော်ဒီမှာအမြဲတမ်းပြောနေတယ်ပေါ့နော်ဓမ္မနဲ့အဓမ္မရှင်လိုင်းသမားကအားသာမယ်သမားကနိုင်မယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့မျှော်လင့်နေယုံကြည်ရပါတော့
။တမ္မချီဥချုံမထုံကိုကိုညာဝင်းအောင်ဆက်သွယ်မြင်းမြန်တင်ပြခဲ့တာဖြစ်ပါလေရှင်။